ရခိုင်ပြည်နယ်ရေသိတောင်မြို့နယ်မှာတပ်မတော်သားတို့ရဲ့ဓမ္မပြုကျင့်ခံခဲ့ရတဲ့ဆိုတဲ့ဆူဆူရှင်နဲ့ရေစခန်းမှာမုံပွင့်တိုင်ကြားခဲ့သူမျိုးသမီးနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ဖို့အတွက်ရခိုင်တိုင်းသားအရာဖက်လူမှုဖွဲ့စည်း100ကျော်ကတောင်းဆိုလိုက်တဲ့အကြောင်းပြောရှင်းပါတယ်။ကျွန်တော်တတ်နိုင်ပါလနကံပြည်ပခတ်တွေရှိနေတဲ့ရခိုင်ပြည်နယ်မောက်ပိုင်းရေတည်တောင်မြို့နယ်ဥကာချေရွာမှာပြီးခဲ့တဲ့ဇွန်လ29ရက်နေ့ကအသက်30ကျော်မျိုးသမီးတဦးကိုတပ်မတော်သား3ဦးကချင်းချောက်ပြီးဓမ္မပြုကျင့်ခဲ့တယ်ဆိုပြီးစွပ်စွဲထားတဲ့မှုနဲ့ပတ်သက်လို့အဖြစ်မှန်ပေါ်ပေါက်ရဲ့အတွက်အရာဖက်လူမှုဖွဲ့စည်းတွေတောင်းဆိုလိုက်တာဖြစ်ပါတယ်။အဓမ္မပြုကျင့်ခံရတယ်လို့စွပ်စွဲထားတဲ့ကာယကံရှင်မျိုးသမီးကတော့စစ်တွေမျိုးမရေးစခန်းမှာဒီလ10ရက်နေ့ကပဲအမှုဖွင့်ထားပါတယ်။အမှုနဲ့ပတ်သက်လို့ရေးစခန်းမှာစစ်ဆေးနေပေမဲ့အဖြစ်မှန်ပေါ်ပေါက်စေချင်တဲ့အတွက်ခုလိုစူပေါင်းတောင်းဆိုခဲ့ရတာလို့လည်းမနေ့ကထုတ်ပြန်ချက်မှာပါဝင်ခဲ့တဲ့ရခိုင်မျိုးသမီးကွန်ရဲ့အဖွဲ့ရဲ့ပြောခွင့်ရဒေါ်ညိုအေးကပြောပါတယ
်။အဖွဲ့ရင်းဆုံးပြောရရင်တော့ကျမတို့မစားဆွဲဆူထားတဲ့ကျမတို့ဒီဖွင့်ထားတဲ့တိုင်းရင်းရှင်မျိုးသမီးဦးသေးဝင်းရဲ့အမှုမှန်ပေါ်ပေါက်စေချင်တဲ့အတွက်အားလုံးအဖွဲ့ရဒီလိုကလုပ်ခဲ့နေပြီကျမတို့ဆိုင်ဒီလူလူတွေစေနေထုတ်လိုက်တဲ့ဆိုကြရတော့အားလုံးပြီးဖို့ကျမတို့ကထုတ်တာနောက်တစ်ခုကကျမတို့ကဒီအမှုဥစားဒီအမှုကလုံရင်းလုံရင်းနဲ့ကျမတို့ကနှင်းနှိမ်သွားမှမလိုလားတဲ့အတွက်ကျမတို့ပြုမှန်ပေါ်ပေါက်ဖို့တယ်လို့တာပေါ့နော်
အမျိုးသမီးရေလှူရှားနေတဲ့အမျိုးသမီးဖွေးလျှောက်မြန်မာနိုင်ငံကလည်းအမှုကိုစုံစမ်းစစ်ဆေးမှုတွေမှာပွင့်လင်းမြင်သာမှုရှိမရှိစောင့်ကြည့်နေတယ်လို့အဖွဲ့ရဲ့အတွင်းရေးမှူးနော်စစ်ဆေးကပြောပါတယ
်အခုရထောင်ကြီးနေမှာဖြစ်နေတဲ့အမှုအပေါ်မှာဒီအရက်ခဲဖွေးချီတွေမကားဘောနော်ကျမတို့အားလုံးကပေါ့စောင့်ကြည့်နေတယ်ပေါ့နော်ဒီတမတော်ကဒီဒီအမျိုးသမီးအပေါ်မှာဘယ်လိုမှုတောင်းခံမှုရှိမလဲဆိုတဲ့အမျိုးကိုစာကြည့်နေတဲ့နေသားတွေရှိသလိုတကယ်လို့အတီးရင်းဆောင်ရွက်မှုရှိဘူးဆိုရင်လည်းတခြားသောလူမျိုးဖွဲ့စည်းတွေအပါအဝင်ပေါ့နော်ဆက်ပြီးတော့ဒီဒီတိမှုတွေဒီကျူးလွန်ခံရသူတွေကိုအရေးကြီးတဲ့အောင်နေရာတွေဆက်ရှာဖို့တော့ရှိနေပေါ့
တမတော်ဖက်ကတော့အဓမ္မပြုကျင့်ခံရကြောင်းဆွဆွေးရှက်တွေဟာမဟုတ်မှန်ကြောင်းဒီလာဆိုင်ပိုင်မှာပဲကြေညာချက်ထုတ်ပြန်ညှင်းဆန်ထားပါတယ်ဆွဆွေးရှက်တွေနဲ့ပတ်သက်လို့စုံစမ်းမှုတွေမှာတမတော်သားတွေကျူးလွန်ကြောင်းတွေ့ရှိခဲ့တယ်ဆိုရင်လေဥပဒေနဲ့အညီအရေးယူကင်တွေလေးရှိကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီကဘူရောရေကိုပြောထားဖူးပါတယ်မြန်မာနိုင်ငံတွင်းကစည်ရေးပဏိပခတ်တွေရှိနေတဲ့တိုင်းဒေသတွေမှာတပ်မတော်ဘက်ကမျိုးသမီးတွေပေါ်ဓမ္မကျူးလွန်ခဲ့တဲ့အမှုပေါင်း2010ကနေ2014ခုနှစ်ထိ90ကျော်ရှိတယ်လို့အမျိုးသမီးများဖွေးလျှောက်မြန်မာနိုင်ငံကထုတ်ပြန်တဲ့အစီရင်ခံစာထက်မှာဖော်ပြထားတယ်လို့နော်ဆေးဆေးကပြောပါတယ်
။ဒီမှာတော့2014တော့ကကျွန်တော်တို့ထုတ်တဲ့စာအုပ်တစ်ခုရှိတယ်။တပ်မတော်ကကျူးလွန်တဲ့အမှုဒါနိုင်ငံတော်အနေနဲ့ကစတန်ဒါနဲ့အညီပေါ့နော်။နိုင်ငံကစတန်ဒါနဲ့အညီဆိုရင်ကျွန်တော်တို့94ခုအဲ့မှာအချက်လေးဒီဟိုဘောတက်တီရှိတဲ့အနေအထားမှာ94မျိုးရှိတယ်။အခုဒီ2014နောက်ပိုင်းမှာကျမတို့ရှိထားတဲ့အမှုတွေရှိတယ်ပေါ့။ဒါလည်းကျမတို့မတန်ဖြေမှာထုတ်ပြန်ဖို့ရှိနေပေါ့နော်။ကျွန်တော်တို့အခုပြုစုနေတယ်၊ဒီစရာပြုစုနေတယ်ပြုလို့ရှိရင်လည်းဒီတရားညတ်တာမှုအတိုင်းဒါဘယ်လောက်ရှိနေလဲ။အစ်စ်တာကိလို့ခွေဘယ်လိုရှိနေလဲဆိုတဲ့အမှုကိုကျမတို့အခုရှိနေတယ်။အစီအစဉ်ကတခုထုတ်ဖို့လို့ရှိရပေါ့နော်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်တုန်းကလုံခြုံရေးကင်းစခန်းတွေကိုစီးနှင်တိုက်ခိုက်ခဲ့တဲ့အာဆာရိုင်ဂျာအစွန်ရောက်အုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်းရိုင်ဂျာမျိုးသမီးတွေပေါ်အဓမ္မပြုကျင့်မှုတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွေးတွေကစွပ်စွဲခဲ့ပူပါတယ်။လိမ့်မိုင်းဆိုင်ရာနိုင်ကျင်းစော်ကားတွေပါဝင်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွပ်စွဲချက်တွေနဲ့လည်း ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာနိုင်ငံကတရားလိုလောက်တိုင်ကြားထားတာပါ။ရိုင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံထားတဲ့မြန်မာအစိုးရနဲ့စစ်တပ်ကတော့နိုင်ငံတကာဆွဆွေးနေတဲ့လောက်လူခွင့်ရတဲ့ရှုဖော်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်သူတွေကိုလည်းစုံစမ်းဖော်ထုတ်အရေးယူတာတွေရှိကြောင်းအစဉ်တစိုက်ပြောဆိုထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားတာပါ